ခဏကမှရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ်ပမောက္ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိနေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်းခုနှစ်ခုရှိတဲ့အထက်ကဘယ်စခန်းကိုတွားမယ်ဆိုတာအတိအကျမသိရသေးပေမဲ့ရန်ဟီလီအနေနဲ့မဲလတ်စခန်းကိုတွားပြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အထူးကိုယ်စားလှယ်ရန်ဟီလီကိုအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံကိုလာရောက်ခွင့်ပြုမယ်လို့မျှော်လင့်တဲ့အကြောင်းလဲကုလသမဂ္ဂအတင်းအမှုချုပ်ပြောခွင့်ရကတင်းစာနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ရန်ဟီလီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဇန်နဝါရီလ19ရက်နေ့မှာခီးဆက်မှာဖြစ်ပြီးမြို့တော်ဒါကာအပြင်ကောက်ဆက်စ်ပြည်သားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်းယူအန်နီစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်အတွင်းအေရခိုင်တပ်မတော်နဲ့မြန်မာအစိုးရအဖွဲ့တွေကတိုက်ပွဲတွေဖြစ်နေစေမှုလူမျိုးရေးအခြေအနေတွေစိုးရိမ်ရတာကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ခီးစဉ်ကိုရက်ရှိဆန်းလိုက်ရပါတယ်။